သူရကီနိုင်ငံမှာ9လအတွင်းဒုတိယကြိမ်ကျင်းပတဲ့ရှောင်းတခင်းလွတ်တော်ရွေးကောက်ပွဲမှာဆန္ဒမဲတွေရဲ့65ရာခိုင်နှုန်းကိုရည်တွက်ပြီးချိန်အထိလက်ရှိသမ္မတရာစစ်တိုင်ယက်အတူကန်ရဲ့ပါတီကထိတ်ဆုံးကနေအသာစီးရနေပါတယ်။ပါတီပေါင်း16ပါတီဝင်ရောက်ရှင်ပြိုင်နေကြတဲ့အထက်ကအမျိုးသားလွတ်တော်ရဲ့နေရာမှာအများစုကိုပါတီကြီး4ပါတီကအကြိမ်နဲ့ရှင်ပြိုင်နေကြပြီး AKP လို့ခေါ်တဲ့ Justice and Development ပါတီကပုခါတီကနဲ့အသာစီးရရှိနေပါတယ်။ခတ်တစ်ဒီကိုလိုလာတဲ့ HDP ပါတီအနေနဲ့အနိုင်ရဖို့အတွက်ဆေးရဂိုင်းနှုံးလိုနေသေးတယ်။နောက်ပြီးတော့တခြားအတိုက်ခံပါတီတွေဖြစ်ကြတဲ့ MHP နဲ့ CHP တို့ကလည်းလွှတ်တော်ရဲ့အမှတ်နေရာတွေကိုရွေးကောက်ခံနေကြပါဗျ။ပြီးခဲ့တဲ့ဇွန်လအတွင်း AKP ပါတီနဲ့လွှတ်တော်အတွင်းအများစုအသာစီးရရှိထားမှုဆုံးရှုံးခဲ့ရတဲ့အပြင်ဝန်ကြီးချုပ်အာမက်ဒါဘူတူကလူအနေနဲ့ညွန်ပေါင်းဖွဲ့နိုင်ဖို့ကြိုးပမ်းရမှာမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်း73နှစ်အတွင်းပထမအဆုံးအကျင့်ဖြစ်သမ္မတအာဒူဂန်ကရွေးကောက်ပွဲအသစ်ကျင်းပပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။တင်းကွင်းနေကပြုလုပ်ခဲ့တဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူရဲ့88ရာခိုင်နှုန်းဝင်ရောက်ပြီးတော့မဲပေးခဲ့ကြပြီးတော့ဇွန်လကရွေးကောက်ပွဲလုံးဝတဲ့မဲပေးသူ100ရာခိုင်နှုန်းပိုးပြီးတော့များပြားပါတယ်ခင်ဗျာ။